တပ်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကင်ဖွဲ့အေအေတို့အကြားတိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့ဒုက္ခသည်အရေအတွက်ဟာ6000နီးပါးရှိလာနေပြီလို့နိုင်ငံတကာကြက်ချင်ဤအဖွဲ့ ICRC နဲ့ရခိုင်အနှံ့မှာကုညီကယ်ဆယ်ရေးတွေလုပ်နေတဲ့ဝန်လက်ဖောင်ဒေးရှင်းတို့ကအတည်ပြုပြောဆိုပါတယ်။အခုလိုတိုးလာတဲ့အရေအတွက်ကြောင့်စားဝတ်နေရေးလိုအပ်ချက်တွေပိုများလာတဲ့အတွက်တိုက်ပွဲကာလကြာရှည်မယ်ဆိုရင်အခြေအနေဟာဒီထက်ပိုပြီးဆိုးလာနိုင်လို့နိုင်ငံတကာအကူအညီကိုအစိုးရအနေနဲ့ယူတင်ကြောင်းဝမ်လက်ဖောင်ဒေးရှင်းဒါရိုက်တာကပြောပါရယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းတော်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ်ရှင
်စပွဲပရိပခါရရှိနေတဲ့ရခိုင်ဒေသမှာဆစ်ဆောင်ဥယျာဉ်ဟာတဖြည်းဖြည်းတိုးနေပြီးဒီရပိုင်းအတွင်းမှာ6000နီးပါးရှိနေပြီလို့နိုင်ငံတကာကြက်ချိန်နေအဖွဲ့ ICRC ကပြောပါရယ် ICRC အနေနဲ့ဆစ်ဆောင်စကန်နေရှိရဲ့ပုံသားကျွန်းကျောက်တော်ဘူးတီတောင်ရသေးတောင်စရဲမျိုးနယ်လေးခုမှာကုညီကယ်ဆယ်ရေးတွေကိုလုပ်နေပြီးလုံခြုံရေးတင်းကျပ်ထားတဲ့နေရာကလွဲလို့ဒုက္ခသည်အများစုကိုထောက်ပံ့ထားကြောင်းစစ်တွေအခြေဆိုင် ICRC ရဲ့ဆက်ဆံရေးအရာရှိဒေါက်ခင်ထေးဦးကပြောပါရယ
်ဒီနေလုံးမှာအခုလက်ရှိပေါ်တော့ဒီ6000နီးပါးလောက်ပြောလို့ရတယ်ကိုဒီကျွန်တော်တို့ပေးထားတာကတော့အခုဒီ9000နားကိုကန့်နေပြီကျွန်တော်တို့ကတော့ဒီလလန့်မှုတလောက်ပေါ်တော့ကိုတော်လို့ရတဲ့ ITP ဆက်ဆံတွေကိုကျွန်တော်တို့ကတစ်ခါတော့ပြီးဆိုရင်ရိတ်ခါနှစ်ပတ်ဆက်လောက်ယူတော့တယ်ကိုဒီရှိတဲ့နေရာချင်းကျွန်တော်တို့ငွေသားထောက်ပံ့တယ်ကျွန်တော်တို့တွေ့တဲ့လောက်ကတော့အခုလက်ရှိအချိန်အထိသူတို့ဖုံးလုံးနေတယ်ဒါနဲ့ရိတ်ခါတွေလေအဲ့ဒါကျမတို့ကဒီ ICRC တခွဲသေးရပေးနေတာမဟုတ်ဘူးသူတို့မှတခြားထောက်ပံ့နေရတာလည်းရှိတယ်ကျမတို့တော့လာလို့အေးလုံခြုံမှုမရှိနိုင်ဘူးလို့ထင်နေရလို့ဆိုရင်ကျမတို့ကဒီအစိုးရကိုခေတ္တဆက်ကိုတောင်းတာပေါ့နော်အောင်တဲ့အချိန်မှာဆိုသူတို့ကလည်းဒီနေရာမှာတော့လက်တော်လုံခြုံရေးအခြေအနေရှိနေသေးတယ်ဒါလေးတော့ခဏဆောင်ပါအောင်ပေါ့နော်အဲ့လိုမျိုးဆိုရှင်ကျမတို့ခဏဆောင်နေရတယ်ဒီလောက်အတိုင်းသာလို့ရှိပါတယ်ကျန်တာတော့ကျမတို့လက်နက်မီတလောက်ပေါ့လို့ရတယ်အခုခုချိန်ကြီးကတော့
ဒုက္ခသည်ဥယျာဉ်ကကြောက်တော်မြို့နယ်ဘက်မှာအများဆုံးဖြစ်ပြီးလူဦးရေ2000ကျော်ရှိပါတယ်ICRC အနေနဲ့ဆစ်ဆောင်တယောက်ကိုနှစ်ပတ်စာအသုံးစေကျပ်2000ထောက်ပံ့ပြီးဆောင်းအိယာစီးကနဲ့တောက်သုံးရည်အတွက်လည်းထောက်ပံ့နေရရရှိရလို့ပြောပါရယ်ရခိုင်ပြည်နယ်အစိုးရကလည်း3900ကျော်လူတယောက်ကို5000ကျပ်နှုန်းနဲ့လှူခဲ့ပေမဲ့တကယ်တမ်းကျလူဝဲတာယူကများနေလို့နိုင်ငံတကာအကူအညီကိုအစိုးရအနေနဲ့ယူတင်ကြောင်းစစ်တွေအခြေဆိုင်ဝန်လက်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းဆန်ကပြောပါရယ
်လက်ရှိက6000လောက်ရှိပါတယ်ခင်ဗျာဟိုပိမိနေတဲ့ကျော်တွေရောပေါ့နော်အဲလိုအပ်ချက်တွေကအများကြီးပါအတိအကျတော့စာမေးရိက္ခာပြင်ကိုချိုးနေရတယ်မှာဆိုစောက်ပေါ့ဥပမာ BKD တရားကထွက်ပြလာတဲ့လူတွေမှာဆိုဘာမှမရခဲ့ဘူးအဲ့လိုထွက်ပြလာကြတော့ဘောအလီရှောက်ဆိုတဲ့ကျော်ကအဲ့ဒီကကြရင်သူတို့မှစောက်တို့အဝဲခေတို့အဲ့ဒီအရာကနောက်တော့ကသူတို့နေထိုင်ဖို့ကိုနိုင်တာဒီမြေကြီးမှာပဲနေရတာပေါ့နော်ဒီယာစီကအရင်ကဒီဥဒူအေးတယ်မြေကြီးမှာပဲနေရတဲ့အခါကျတော့အဲသူတို့ရဲ့ရေခြေပေါ်ဘယ်လောက်ထိကြာမလဲဆိုတော့တော်လို့မရဘူးဒီလာမဲလာဆိုရင်ဆာမိုဝဲစတော့မယ်အဲ့ဒီမှာခလေးတွေဆိုအလေတန်းနဲ့အမူလာတန်းတွေတော်တော်များတယ်အဲ့ဒီခလေးတွေကြောက်ဆက်နေဖို့ဟိုဟာလေလို HC တယ်နောက်တစ်ခုကကျမ်းမာရေးပေါ်ကျမ်းမာရေးဆိုရင်အဲတချို့နေရာတွေမှာတော့အင်တာတွေလှုပ်ထားပြီမေးလို့ဟိုအင်တာနဲ့လူနေတဲ့တေးနဲ့ယာယီတေးနဲ့ဟာဝေါ်ဒီကလောက်ပဲဝေးနေခါကြတော့အဆင်မပြေဘူးပေါ့နော်အဲ့ဒါမျိုးတွေလည်းရှိတယ်နောက်ရေခက်ခဲမှုတွေရှိတယ်နိုင်ငံတကာရဲ့အကူအညီပံ့ပိုးမှုကိုအစိုးရအနေနဲ့ယူဖို့ယူရမယ့်အခြေအနေမျိုးပါဒါကဒီစစ်ကပေတော့ပြီမှလည်းဆိုတဲ့အကလည်းမရေရဘူးအခုမှပွင့်လင်းရသည်ဖြစ်တဲ့စစ်ကိုစစ်နဲ့ဖြည့်ရှင်းလို့မရနိုင်ဘူးပေါ့လေဒါဟိုညင်းဆိုင်လမ်းစဉ်ပေါ်မှာပဲဆွေးနွေးဖြေရှင်းကြဖို့ကျွန်တော်ကတော့ပြောချင်တယ
်စစ်ရှောင်အရေးအတွက်ကတနည်းတခြားတိုးလာနေသလိုလက်ရှိစည်ရေးပဋိပက္ခကလည်းအခုချိန်ထိရောရောပါမသွားသေးပါဘူးဗုဒ္ဓဦးနေ့ညနေပိုင်းမှာပဲမောင်တော်မြို့နယ်သားမှာအပြန်အလှန်ပြစ်ခတ်မှုတွေရှိနေပြီးနေအိမ်မီးလောင်ထိခိုက်ဒဏ်ရာရသူတွေရှိပါတယ်တပ်မတော်အနေနဲ့စစ်တိုင်း၅ခုမှာလေးလကြာအပြစ်ခတ်ရစရေးကိုကြီးညာထားပေမဲ့လည်းရခိုင်ဒေသမှာလူမျိုးစုလက်နက်ကိုင်အဖွဲ့ AA နဲ့2019နိုဝင်ဘာ1ရက်လောက်ကစပြီးတိုက်ပွဲတွေပြင်းထန်လာနေတာဖြစ်ပါတယ်